ဗြိတိန်ကွန်ဆာဗေးတစ်လွတ်တော်မှဒေးဗစ်အင်းမက်စ်တောက်ချန်နေကဓာတ်နဲ့ချက်ပေါင်းများစွာထိုးခံရပြီးတင်းဆုံးသွားတဲ့ကြောင့်လွတ်တော်ကိုယ်စားရေးအတွက်လုံခြုံရေးတိုးမြှင့်အကောင်အထည်ဖို့ပြည်ထောင်စုဝန်ကြီးကညွှန်ကြားလိုက်ပါတယ်
I've been with the Speaker of the House and with the police and our security services.
လွတ်တော်ဦးသားရေးတပ်ဖွဲ့လုံခြုံရေးတာဝန်ရှိသူတွေနဲ့တိုင်ပင်ဆွေးနွေးပြီးဒီမိုကရေစီမိကျရွေးကောက်တင်မြှောက်ခံထားတဲ့လွတ်တော်ကိုယ်စားလှယ်သူတို့လုပ်ငန်းတာဝန်တွေထမ်းဆောင်နေအောင်လုံခြုံရေးအစီအမံတွေလုပ်ဖို့ပြောထားပါတယ်လို့တက်ခတ်မှုဖြစ်ပြီးနောက်တစ်နေ့မှာပဲပြည်ထောင်ဝန်ကြီးပရတက်ပတဲကသတင်းနောက်တစ်ခုပြောလိုက်တာပါလွတ်တော်မှ MS အသက်ခံရမှုဟာဒီမိုကရေစီစနစ်ကိုတက်ခတ်ရောက်တဲ့ကြောင်းလေပြည်ထောင်ဝန်ကြီးကပြောပါတယ်အလွတ်တော်ဦးသားလင်းစင်ဝိုင်လေးကလည်းတက်တော်ကိုယ်စားပြီးလူကြီးရဲ့ပြန်လည်သုံးသပ်ဖို့တိုက်တွန်းတော်ကြတာပါမဲဆန်နာရှင်နေနဲ့ဖျားကြားတစ်ခုမှတွားရောက်တွေ့ဆုံစဉ်တက်တော်မှအင်းမက်စ်ဒါနဲ့တူအသက်ခံရမှုဟာအစ္စလာမ်ဆွေးနွေးပွဲတက်ခတ်မှုဖြစ်နိုင်တယ်လို့လည်းအာနာဝိုင်နီတင်ပြရှိနေပါတယ်တက်69နှစ်ရွယ်အင်းမက်စ်ဟာလွန်ခဲ့တဲ့9နှစ်အတွင်းအသက်ခံရတဲ့ဒုတိယမြောက်လွတ်တော်မှဖြစ်ခဲ့ပြီးနိုင်ငံရေးအတိုင်းအဝန်ကလေးစားခံရတဲ့လွတ်တော်မှအသက်ခံရမှုကြောင့်နိုင်ငံဝန်မှာတုံ့လုံဒေါသတွေ့နေတာပါလွန်ခဲ့တဲ့2016ခုနှစ်ဇွန်လမှာတုန်းကလည်းလီဘာပါတီလွတ်တော်မှဂျိုကော့ခ်ဆာအခုလိုပဲမဲဆန်နာရှင်နဲ့တွားရောက်တွေ့ဆုံစဉ်လက်ရဇွန်ဝါရီစစ်သွေးချသူကတနက်နေ့ပြည်ဒါနဲ့တူတက်ခတ်ရာကတွေ့ဆုံခဲ့ရပူပါတယ်